ကိုတိုင်းဒေသကြီးပဲခူးခရိုင်စေယုံကြီးမှာမလ9ရက်နေ့ကမွေးကင်းစကလေးငယ်28ဦးကိုပြင်ပစီဆိုင်တွေမှာရောင်းတဲ့အသေးရောင်ဘီပိုးကာကွယ်ဆေးကိုဝယ်ပြီးတော့ထိုးလိုက်တဲ့အတွက်ကလေးငယ်3ယောက်တေဆုံးပြီး4ယောက်ကိုရန်ကုန်မြို့ရန်ကင်းကလေးတခုစေယုံကြီးကိုပြောင်းရွှေ့ကူတာဖို့ပို့ဆောင်လိုက်ရပါတယ်။အဲ့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးကျမရေးဝန်ကြီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်အဆင့်ရှိသူတွေဦးဆောင်တဲ့အဖွဲ့ကကွင်းစင်စစ်ဆေးနေတယ်လို့ကျမရေးဝန်ကြီးဌာနဒုတိယအမြဲတမ်းအတွင်းဝန်ဦးစိန်ဝင်းကပြောကြားThe Voice Channel ရဲ့ online ဆိုင်မျက်နှာမှာဒီကနေ့ဖော်ပြထားပါတယ်။စိတ်မကောင်းဘွယ်ရအဲ့ဒီသတင်းနဲ့ပတ်သက်ပြီးပဲခူးမြို့အခြေစိုက်ကဝိ Channel ရဲ့ Editor ချုပ်ဒေါက်တာစိုးမြင့်တန်းခေါ်စာရေးဆရာအောင်ထိတ်ကအခုလိုမှတ်ချက်ပြုပါတယ်
။ဖြစ်စဉ်ကတော့ဒီတိုင်းဖြစ်သွားပြီပေါ့။ဖြစ်သွားတဲ့ဆိုတဲ့နေရာမှာကျွန်တော်တို့ကဒီပြဿနာကိုတကယ်အဆုံးအထိကျွန်တော်တို့လိုက်မယ်ဆိုလို့ရှိရင်တော့အခုလက်ရှိချိုးရရဲ့အနေလေးရမှုပေါ်ဆာမှုကြောင့်လို့ပဲကျွန်တော်တို့ကအဖြစ်တင်ရမှာပဲ။ဥမာရကျွန်တော်တို့ပဲခူးတိုင်းဒေတာကြီးကအခရီးလိုက်ရှာမှုတွေပါတယ်ညာတွေလည်းဒါတွေလည်းကြားမှာပေါ့သူတို့ယူထားတဲ့ပတ်စံတွေကဒေါ်လာတန်းချီပြီးရှိတယ်ဗျာအခရီးလိုက်ရှာပြောသူတို့ကိုကြိုးစည်းဝါးတွေရဲ့သူတို့နဲ့အပေါင်းမှာခရိုနီတွေနဲ့တအုပ်လုံးကအဲ့လိုလုံးပြတဲ့အချိန်မှာကျွန်တော်တို့ပြည်သူတွေဟာအာရှမှာဒုတိယအစီအစုံနိုင်ငံအဖြစ်နဲ့အဲ့လိုဆင်းရဲရဲနေရတယ်အသိပညာမဖွင့်ပြဘူးအလားတူပဲကျွန်တော်တို့ပြည်သူတွေအားကိုးတဲ့ပြည်သူဆေးရုံတွေကလည်းအဲ့ဒီဒဏ်ကိုကျွန်တော်တို့ခံရတယ်
အသေးအောင်ပီပိုးကာကွယ်ဆေးဆိုတာတတ်မှတ်ထားတဲ့အပူချိန်ကိုမပြည့်ရင်းစရာပဲတိမ့်ဆဲရတာမျိုးဖြစ်ပါတယ်။ပုံမှန်အားထားလို့မရတဲ့လျှက်စင်မီနဲ့လက်ရှိဖြစ်ပေါ်နေတဲ့ပြင်းထန်တဲ့အပူချိန်တွေဟာဆေးတွေရဲ့အာနိသင်ကိုပျက်စီးစေပြီးအဲ့လိုအာနိသင်ပျက်စီးနေတဲ့ဆေးတွေကိုသုံးဆွဲမိတာဟာအပြစ်မဲ့ကလေးတွေကိုတေဆုံးစေတယ်လို့မိဘတွေကလည်းတောကပွေပူဆွေးစေရတာပါ။အဲ့လိုအာနိသင်ပျက်စီးနေတဲ့ဆေးတွေသုံးရတဲ့အဖြစ်မျိုးမရောက်အောင်ဘလို့တွေလုပ်တယ်မှာလဲ။ဒေါက်တာစိုးမြင့်တန်းကအခုလိုပြောပါတယ်။
ကျေးဇူးရရဲ့ဒီစာနဲ့သူဟိုရေကြက်တိတာလည်းထည့်ထားမယ်မှန်တယ်မိပြတာအာမမခံဘူးနောက်တစ်ခါဆေးုံကဆရာမတွေပါတယ်ရနေရောဆေးုံမှာရှိရင်သွားဝယ်ခိုင်းကြမလို့ဆေးုံမှာမရှိတဲ့အတွက်သွားဝယ်ခိုင်းရတဲ့ခါကျတော့အဲ့ဒီလူနာရှင်တွေကဒီဆေးကိုတည်ယူလာတဲ့ကာလလေးမှာအခုပူပြင်းတဲ့အချိန်မှာ temperature changes ဖြစ်နိုင်တယ်အဲ့တော့နောက်ဆုံးခြုံပြီးတော့သုံးသပ်မယ်ဆိုရင်ဒီဆေးဝါးတွေကပြည့်ပြည့်ဝဝခုနလိုအစိုးရအရာရှိတွေဟာလားအစိုးရအဖွဲ့ဝင်တွေကနေပြီးတော့နော်သူတို့အဲ့ထဲကိုမထည့်ဘဲနဲ့ဝယ်ပြီးတော့ဒီအေးအေးကနေပါလေပြင်ပြီးတော့ထပ်ပြီးထားမယ်တောက်လျှောက်တာဖြည့်စီပေးရမယ်ဆိုချင်းဒီပြဿနာမတက်ဘူးလို့ကျွန်တော်မြင်တယ်ဒါနောက်ဆုံးအဖြေပဲ
စိတ်မကောင်းမွေရအကောင်းဆုံးချက်ကတော့လူသားတူရဲ့အခြေခံကိုကျင်းစာစိတ်ရှိုံနဲ့လူအသက်တွေကိုကဲတင်နိုင်တဲ့ဒါမှမဟုတ်မပြက်စီးရအောင်ကာကွယ်နိုင်လျက်နဲ့ဒီကနေ့အထိအခုလိုအဖြစ်မျိုးတွေရှိနေတာပါပဲဒေါက်တာစိုးမြင့်တန်းကအဲ့ဒီအတွက်ဥပမာတစ်ခုပေးရင်းနဲ့တောင်းဆိုပါတယ
်ကျွန်တော်ခန့်မှန်းတာဒီ9နှစ်အတွင်းမှာသူတို့ကိုကြိုးစီဝါသူတို့အတိုင်းဝိုင်းနေတဲ့ကိုကြိုးစီဝါတွေကိုအကုန်လုံးယူရတာ1ဘီလီယံအထက်ရှိတယ်လို့ကျွန်တော်ခန့်မှန်းထားတယ်1ဘီလီယံဆိုတာဒေါ်လာတန်း1000များဒေါ်လာတန်း1000လေးကဒေါ်လာ2တန်းလောက်ကလေးများစည်နေတာရှိရင်ကျွန်တော်တို့ပြည်သူတွေရောအနာဂတ်အညွန့်ဖူးဖြစ်တဲ့ကျွန်တော်တို့မြန်မာကလေးလေးတွေလည်းဒါမျိုးမဖြစ်ဘူးဆရာဝန်ဆရာမတွေလည်းဒီလိုမျက်ကလေးဆံပြမဖြစ်ဘူးအခုကမှစင်းစစ်လာဘာလာညာလာနဲ့အကုန်လုံးလုံနေမဲ့အစားအဲ့ဒီကြံတနာကိုအရင်အမြစ်ကိုစပြီးတော့ရှင်းပြပါလို့ကျွန်တော်တောင်းဆိုချင်တယ်
လောလောဆယ်အတီမပြုတ်နိုင်သေးပေမဲ့နောက်ထပ်ကလေးလေးယောက်တည်ဆုံနေစရာမျိုးတွေလူမှုကွန်ရက်သတင်းတွေမှာဖတ်နေရပါတယ်။ရန်ကုန်တိုင်းလွှတ်တော်အမတ်တွေကလွှတ်တော်နားချိန်တွေမှာရန်ကင်းကလေးစေယုံကြီးကိုပြောင်းရွှေ့ကုသနေရတဲ့ကလေးတွေရဲ့မိဘဆွေမျိုးတွေကိုတွားရောက်အားပေးတယ်စရာမျိုးလည်းကြားရပါတယ်။ပြည်သူလူထုကတော့နောက်ထပ်ကလေးငယ်တွေတည်ဆုံနေဆိုတဲ့သတင်းစိုးထပ်မကြားရစေဖို့နဲ့အဲ့ဒီလိုအဖြစ်မျိုးတွေနောက်ထပ်မကြုံရစေဖို့ဆုတောင်းနေကြပါတယ်ရှင်။